ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ကခြေပါတစ်ခုကိုဒီကနေ့တနင်္လာနေ့မနက်ပိုင်းမှာမြန်မာစစ်တပ်ကနေလေရင်နဲ့ဘုံကျဲပြီးတော့တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့နေအိမ်တချို့ပျက်စီးပြီးတော့ဒေသခံပြည်သူတချို့အိုးအိမ်ဆုံးခွာပြီးတော့ရှောင်ပြေးခဲ့ရပါတယ်။မင်းတပ်မြို့နယ်ကိုတလာနီးပါးလောက်ဖုန်းလိုင်းတွေဖြတ်တောက်တားပြီးတဲ့နောက်မှာမြေပြင်မှာထိခိုက်သေးဆုံးမှုတွေကိုအတိအကျရရှိနိုင်မှုခက်ခဲပါတယ်လို့ချင်းကာကွယ်ရေးတပ်ဖွဲ့ CDF မင်းတပ်ရဲ့တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။သတင်းအပြည့်အစုံကိုတော့ကိုငိမ့်ချန်ကပြောပြပေးမှာပါရှင်။
မင်းတပ်မျိုးနယ်လှထွေရွာကိုဒီကနေ့မနက်7နာရီလောက်မှာလေရင်နဲ့လေးကြိမ်တိတိဘုံကျဲတိုက်ခိုက်ခဲ့တဲ့ကြောင်းလှထွေရွာနာကဒေသခံတွေကပြောပါရယ်ဒီတိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးတာတွေရှိနိုင်တယ်လို့ခန့်မှန်းထားပေမဲ့ဖုန်းလိုင်းတွေမရတာကြောင့်မြေပြင်အခြေအနေအတိအကျကိုချက်ချင်းမပြောနိုင်သေးကြောင်းချင်းကာကွယ်ရေးတပ်ဖွဲ့ CDF မင်းတပ်ရဲ့တာဝန်ရှိသူက VOA ကိုပြောပါရယ
်ဒီထွေရွာဖက်မှာဘုံနဲ့ဟောနာကျဲတာတော့တိကျပါ7နာရီခုကနောက်ဆုံးအတန်ကြာတာကတော့ဟုတ်တယ်ဟုတ်တယ်7နာရီလောက်မှရှားတယ်7နာရီလောက်မှလေရင်တန်းလည်းရှားတယ်ပေါ့ပေါ့တန်းလည်းရှားတယ်ခမန်းတာကတော့ဒီလူနာအခြေခံတရားတော့လူနာတွေတော့တိုင်ရရတဲ့လူတွေတော့ရှိတယ်ဒါမှမဟုတ်ဒီအပြောက်ကတော့ဒီအကြမတိရသေးဘူးဒီလူတွေတော့ပြတ်တယ်လို့ကြားတယ
် ISP အဖွဲ့ရဲ့သုတေသနစစ်တမ်းတွေအရဆိုရင်2022ခုနှစ်အတွင်းချင်းပြည်နယ်မှာတိုက်ပွဲပေါင်း990ကျော်ဖြစ်ပွားခဲ့ပါတယ်အဲ့ဒီထဲမှာမင်းတပ်မျိုးကအကြိမ်ပေါင်း125ကြိမ်နဲ့တိုက်ပွဲအများဆုံးမြို့နယ်ဖြစ်ခဲ့တာပါလေကြောင်းတိုက်ခိုက်မှုတွေကိုလည်းအကြိမ်ပေါင်း40နီးပါးခံခဲ့ရပါတယ
်။တကယ်လို့ဒါမှလည်းခုချိန်မှာကပြောလို့ဆိုလို့မကောင်းဘူး။ဆူဆူပဲတောင်းရတာပေါ့။တော်ပြီးပြီအချမ်းပေါ်မှာဆုံးကြည့်ကြည့်တာရ။ခုချိန်မှာကတော့အမှန်ဆုံးတင်ပြီးအချမ်းပေါ်မှာကြည့်တယ်လို့ရှိနေ။ဆန္ဒပြပါပါစေလို့ပဲ။ဆက်လက်ရှိတောင်းချင်တာပေါ့နော်
။မင်းတပ်မျိုးကချင်းကာကွယ်ရေးတပ်ဖွဲ့ CDF တာဝန်ခံတဦးကပြောသွားတာပါ။မနေ့ကတနင်္ဂနွေနေ့ညအုပ်ပိုင်းမှာလည်းမင်းတပ်မျိုးအမှတ်294တယင်းစစ်ကြောင်းဟာဆံရွာမှာညှိအိတ်ခဲ့ပြီးဒီကနေ့မှာတော့ရွာမြောက်ဘက်ကလှော်ဝမဲလေကုန်းရွာတွေကိုရောက်နေပြီလို့ဒေသခံတချို့ကပြောပါတယ်။မင်းတပ်နဲ့ကပ်နေတဲ့မကွေးတိုင်းကြောက်ထုမြို့နယ်ကတပ်မ55ကလည်းမြို့နယ်အဆက်ကတောရင်းမှာနေရာယူထားကြောင်းလည်းပြောပါတယ်။မင်းတပ်မျိုးပေါ်ကတချို့နေရာတွေမှာလည်းမြန်မာစစ်တပ်ကနေရာယူထားတဲ့အတွက်ပြည်သူတွေအနေနဲ့သတိထားပြီးဖြတ်တန်းသွားလာကြဖို့ဒေသခံအချင်းချင်းသတိပေးနေကြပါတယ်ခင်ဗျာ။